ထိုင်းမြန်မာနယ်စပ်ကရင်နယ်ကြားစောင့်တပ် BGF တပ်ဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးစောချစ်သူအပါအဝင်3ယောက်ကိုဖမ်းဝရမ်းထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းအစိုးရကိုတင်ပြထားလိုက်ပြီးဖြစ်ပါတယ် BGF တပ်ဖွဲ့ခေါင်းဆောင်နေဖြစ်တဲ့ဗိုလ်မှူးကြီးစောချစ်သူဒုတိယဗိုလ်မှူးကြီးမုတ်တုံနဲ့ဗိုလ်မှူးတင်ဝင်းတို့ကိုလူကုန်ကူးမှုနဲ့ဖမ်းဝရမ်းထုတ်ဖို့တောင်းဆိုထားတယ်လို့ထိုင်းနိုင်ငံတရားရေးဝန်ကြီးထော်ဝီဆွန်ဆောင်ကဒီကနေ့ပြောဆိုတာကိုတနင်္လာနေ့သတင်းစာမှာရေးသားဖော်ပြပါတယ်ဒီလိုမျိုးဖမ်းဆီးဖို့ပြင်ဆင်တာကတော့လက်တလောအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုထိုင်းနိုင်ငံကနှိမ်နှင်းနေတာတွေနဲ့မပတ်သက်ဘဲနဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်မှဖမ်းဆီးခဲ့တဲ့လုပ်ရည်နဲ့တီးခြားအရေးယူမှာဖြစ်တယ်လို့ထိုင်းတရားရေးဝန်ကြီးကပြောပါတယ်ဒီလိုလူကုန်ကူးမှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့သက်တည်အထောက်အထားတွေနဲ့ဖမ်းဝရမ်းထုတ်ပေးဖို့အတွက်ထိုင်းနိုင်ငံရာဇဝတ်မှုဆိုင်ရာတရားရုံးကိုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကတောင်းဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေကြားဆောင်တဲ့ကရင်ပြည်နယ်ခေါင်းဆောင်တွေအပြင်တခြားနိုင်ငံသားတွေလည်းလူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်လို့ထိုင်းတရားရုံးဝန်ကြီးကပြောပါတယ်။အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ကရင်နေကြားဆောင်တပ်ဖွဲ့ဟာမြန်မာနိုင်ငံနေကြားအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့ရာဇဝတ်ခိုင်းတွေကိုကာကွယ်ပေးနေတယ်ဆိုပြီးတော့လဲဆွတ်ဆွဲခံထားရပါတယ်ရှင်။